မေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံစဉ်မှာမြန်မာနိုင်ငံအတွင်းဘာသာရေးစိတ်ကူးမှုတွေနဲ့ပတ်သက်ပြီးပြောဆိုခဲ့တဲ့အတွက်တချင်နှစ်ချင်းခရီးယံဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကာလမ်ဆမ်ဆမ်ကိုတရားစွဲဖို့တက်မတော်အရာရှိတူကဦးတိုက်လျှောက်ထားခဲ့ပါတယ်။ဒါကိုပြန်ရုပ်သိမ်းလိုက်တဲ့အတွက်ကျင်းအားရဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတုတ်ပြန်တယ်လို့ဒေါက်တာကာလမ်ဆမ်ဆမ်ရဲ့အနိကဆောင်ကြည့်ခဲ့ကြတဲ့ American Baptist Churches USA ကလည်းအခုဆုံးဖြတ်ချက်ပေါ်ကြေညာလိုက်ပါတယ်။မတ်တင်ဂီတိုင်းစူးစီးတင်ပြပေးပါမယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇူလိုင်လ18ရက်နေ့ကသမ္မတအင်ဂျူရောတွေ့ဆုံပွဲမှာကချင်နှစ်ချင်းခရီးယာဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကမြန်မာနိုင်ငံတွင်ဘာသာရေးနှိမ့်ကွပ်မှုတွေအကြောင်းပြောဆိုခဲ့ပြီးမြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုအတွေ့အထူးကျေးဇူးတင်ကြောင်းပြောခဲ့တာပါဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးတိတ်ခါရောရဆရာဒေါက်တာကလမ်ဆမ်ဆောင်ကိုတရားစွဲဆိုနိုင်ဖို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယပုံမှုကြီးတန်းထိုက်ကရည်ကြည်နာတရားရုံးမှာဩဂုတ်လ16ရက်နေ့မှာဥတိုက်လျှောက်ထားခဲ့ပြီးတဲ့နောက်စက်တင်ဘာလ9ရက်နေ့မှာတော့ပြန်ပြီးတော့ရုပ်သိမ်းသွားပါတယ်။ဒီလိုရုပ်သိမ်းတဲ့အတွက်ကျဉ်းနှံ့အားရဖြစ်မိတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနက BOE ကိုအီးမေးလ်ကနေအခုလိုတုံ့ပြန်ပါတယ်။အခုဆုံးဖြတ်ချက်အပေါ်မှာကျဉ်းနှံ့အားရဖြစ်မိကြောင်းကမ္ဘာတလောမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာယုံကြည်ကိုးကွယ်ကွင်းတို့ကိုအမေရိကန်ပြည်အောင်စုအနေနဲ့အခိုင်အမာထောက်ခံတဲ့အကြောင်းအခုဆုံးဖြတ်ချက်ကြောင့်မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးနဲ့စိတ်ဆန့်ညှိနှိုင်းမှုတို့အပေါ်ပိုပြီးအပြုသဘောဆောင်တဲ့အခြေအနေမျိုးဖန်တီးပေးနိုင်ဖို့ညွှန်လင်းကြောင်းအမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတို့ကတုံ့ပြန်ပါတယ်ပြည်သူအလုံးရဲ့အခွင့်အရေးတွေကိုအပြည့်အဝလေးစားမှုရှိမဲ့ငြိမ်းချမ်းတဲ့ Federal Democracy ပြည်ထောင်စုတရပေါ်ပေါက်လာရေးမြန်မာပြည်သူအလုံးရဲ့ကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုဘက်ကဆက်လက်ထောက်ခံသွားမယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူကတုံ့ပြန်ပြောဆိုထားပါတယ်။ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကိုတရားစွဲဆိုဖို့ဥတိုင်းလျှောက်ထားချက်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်တဲ့အပေါ်အမေရိကန်နှစ်ချင်းခရီးယံကျောင်းတော်ရဲ့အထွေထွေအတွင်းရှင်မှုဒေါက်တာလီစပစ်ဇာကကြိုဆိုလိုက်ပါတယ
် The American Baptist Churches USA has been advocating for the protection of Dr. Samson
အမေရိကန်နှစ်ချင်းခရီးယံကျောင်းတော်အနေနဲ့မြန်မာနိုင်ငံရှိကချင်နှစ်ချင်းခရီးယံအတင်းတော်ဥက္ကဋ္ဌဒေါက်တာဆမ်ဆုံဘီအန်ရဲ့ကိစ္စရေးအတွက်တရင်ပတ်ပေါင်းများစွာလှုပ်ရှားဆောင်ရွက်ခဲ့တာဖြစ်ပါတယ်သူပေါ်တရားစွဲဖို့လျှောက်ထားချက်ကိုမြန်မာစစ်တပ်ကယူသိမ်းသွားတဲ့အတွက်တိတ်ကိုအားရကျင်တာဖြစ်ပြီးပါတယ်။မြန်မာနိုင်ငံမှာရှိတဲ့ကျွန်တော်တို့ရဲ့တချင်းခရီးယံမဟာမိတ်အားလုံးရဲ့လူကြုံရေးအတွက်လည်းဆက်ပြီးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရှိစစ်တပ်အနေနဲ့ကျွန်တော်တို့ရဲ့ရောင်းရင်းညီကိုတွေရဲ့ဘာသာရေးလွတ်လပ်ခွင့်ကိုလေးစားလိုက်နာနိုင်မယ်လို့ကျွန်တော်တို့ပြောလင့်ပါတယ်
။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဦးဆောင်ပြုလုပ်တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးတွေတက်ရောက်ပြီးKBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်နဲ့တင်းအုပ်ဆရာလက်ကျော်ဂမ်ဆန်တို့မြန်မာနိုင်ငံကိုပြန်ကြတာမှာလုံခြုံရေးအတွက်စိုးရိမ်ကြောင်းအမေရိကန်နှစ်ချင်းခရီးယံကျောင်းတော်ကအမေရိကန်ဒုတိယသမ္မတမိုက်ပင်းစ်အပါအဝင်အမေရိကန်အစိုးရထိပ်တန်းအရာရှိတွေနဲ့ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတာရက်စ်တို့ထံစာပေးပို့ခဲ့တာပါဒေါက်တာဆမ်ဆောင်တရားစွဲဆိုခံရမယ့်အရေးအပေါ်ဆိုရင်မကင်းဝန်းဝင်းခဲ့ချမှုအတွက်လဲကျေးဇူးတင်တဲ့အကြောင်းအမေရိကန်နှစ်ချင်းခရီးယံကျောင်းတော်ရဲ့အထွေထွေအတွင်းရင်မှုဒေါက်တာစပက်တာကပြောပါတယ
် The American Baptist Churches USA through our Burma Refugee Commission has been monitoring the situation literally on a daily basis
အမေရိကန်နှစ်ချင်းခရီးယံကျောင်းတော်အနေနဲ့ဒုက္ခသည်များဆိုင်ရာကော်မရှင်ကတစီနေ့စဉ်နဲ့အမျှဒီအခြေအနေကိုအနိကဆောင်ကြည့်နေကြတာပါကျွန်တော်တို့ကအပြင်အမေရိကန်အစိုးရအရာရှိတွေအနေနဲ့ဒေါက်တာဆမ်ဆောင်နဲ့တခြားကချင်နစ်ချင်းခရီးယံခေါင်းဆောင်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတရက်တာအားစိတ်ဝင်စားမှုတွေပြသခဲ့ကြတဲ့အတွက်လည်းသိကိုကျေးဇူးတင်ပါတယ်။ကမ္ဘာတစ်ဝန်းလုံးဒီပါတစ်ချင်းခရီးယံမဟာမိတ်အဖွဲ့အစည်းတွေကလည်းပါဝင်လှူရှားခဲ့တဲ့အမှုတော်အခြေအနေကိုကြည်ကျင်းအားဖြင့်လွတ်လပ်မှုနဲ့ဒီမိုကရေစီမှာလူ့အဖွဲ့အစည်းအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိတယ်ဆိုတဲ့အချက်ကိုမြန်မာအစိုးရနဲ့စစ်တပ်ကိုရှင်းလင်းတက်သားစွာအတိပေးလိုက်ရလဲကြောက်ပါလေ
တချင်းနှစ်ချင်းခရီးယံအဖွဲ့ချုပ်ဥက္ကဋ္ဌကိုစစ်တပ်ဖက်ကတရားစွဲဆိုဖို့လျှောက်ထားချက်ပြန်ပြီးရုပ်သိမ်းလိုက်တဲ့အပေါ်တချင်းမဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်းကတော့အခုလိုတုံ့ပြန်ပါတယ
်ဘာသာရေးအသင်းတော်ခေါင်းဆောင်နေရဆရာကြီးတွေဆရာတော်တွေဆိုတာကအမှန်တရားမှပြောရမယ့်တာဝန်ရှိပါတယ်ခင်ဗျတကယ်ဖြစ်ဖြစ်နေတဲ့ဟာတွေမမှန်တဲ့ဟာမမှန်ဘူးလို့ပြောတာကဘာမှ ဘသူမှနင့်လာစီလိုပဲပြောဆိုမှုရမဟုတ်ဘူးဆိုတော့ဒီအပေါ်မှာစစ်တပ်ဘက်ကနေပြီးတော့တရားစွဲဆိုရဟာဖြစ်လာခဲ့တာပေါ့နော်အဲ့ဒါငကိုကမလုပ်တင်တဲ့ဟာ
အမေရိကန်သမ္မတနဲ့တွေ့ဆုံပွဲမှာဒေါက်တာကမ်ဆန်ဆောင်ကမြန်မာနိုင်ငံတွင်ခရီးရနေအပေါ်မြန်မာစစ်တပ်ကရရဆက်ဆက်နှိပ်ကွပ်မှုဘာသာရေးလွတ်လပ်ခွင့်မရှိတဲ့အခြေအနေတွေအပြင်တိုင်းရင်းသားလက်နက်ကိုင်တွေကမြန်မာအစိုးရကိုတိုက်ခိုက်နေရကြောင်းဒါကြောင့်အမေရိကန်အစိုးရအနေနဲ့တိုင်းရင်းသားလူနည်းစုတွေကိုဦးစားပေးပြီးတိုင်းရင်းသားခေါင်းဆောင်တွေကိုအကူအညီပေးဖို့အရေးကြီးကြောင်းမြန်မာစစ်တပ်ခေါင်းဆောင်၄ဦးနဲ့မိသားစုဝင်တွေအပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုအတွက်လည်းအထူးကျေးဇူးတင်ကြောင်းစက္ကန့်၄၀ကျော်ကြာပြီးပြောဆိုခဲ့တာဖြစ်ပါတယ်